ရှမ်းပြည်နယ်မြောက်ပိုင်းနောင်ကြိုမြို့နယ်မှာဒီကနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတနင်္လာနေ့တရက်ထဲမှာတွင်ပဲလေကြောင်းကတိုက်ခတ်မှု၅ကြိမ်ရှိတဲ့အကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်။မနေ့ကတိုက်ခတ်မှုမှာဟိုခဲကျေးရွာဖုံးဒီကြောင်းဝင်းအတွင်းပစ်ခတ်တာတွေရှိခဲ့တယ်လို့တံပိုကျေးရွာမှာတော့တင်းစုံမှုတွေရှိတဲ့အကြောင်းဒေသခံတူကပြောပါရယ်။၆ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတဲ့နောင်ကြိုမြို့နယ်အတွင်းကတိုက်ပွဲအကြောင်းသတင်းပေးဖို့ချက်ကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်။
စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေအကြားဒီလ9ရက်နေ့ကစတင်ပြီးနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီလ10ရက်မနေ့ကစစ်ကောင်စီဘက်ကလေကြောင်းက9ကြိမ်တိုက်ခိုက်ခဲ့ပြီးဒီကနေ့မှာလည်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းမန္တလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်မနေ့က10ရက်နေ့တရက်ထဲကိုကျွန်တော်တို့လေကြောင်းတိုက်ခိုက်မှု9ကြိမ်ပေါ့ဒီနေ့ကိုလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ပေါ့နော်ညာစနေထိုးကန်ဒီတီကိုကျွန်တော်လုပ်နေလို့မယ်စုစုပေါင်း9ကြိမ်ရှိခဲ့တယ်ဗျ9ရက်နေ့ကနေစပြီးတော့တောက်လျှောက်တိုက်ပွဲဖြစ်နေတာ17ရက်နေ့ထိလည်းဒီကြိမ်တိုက်ပွဲဖြစ်နေလို့မယ်ဒီနေ့ဆိုရင်6ရက်ရှိပြီပေါ့စတိုက်တိုက်ပွဲဖြစ်နေပါတယ်ခင်ဗျအဲတော့ဒီ6ရက်တကာလအတွင်းရင်ဆိုင်တိုက်ပွဲကျွန်တော်တို့အချိန်20လောက်ထိနောင်ချိုမြို့နယ်နေရာနံပြားများဖြစ်ခဲ့တယ်ဗျတချို့တိုက်ပွဲတွေကတော့မိနစ်ပိုင်းနာရီပိုင်းနဲ့ပြီးသွားပြီမှာတချို့တိုက်ပွဲတွေမှာတော့တနေ့ကိုမိပါဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလည်းရှိတယ်ပေါ့
တနင်္လာနေ့ကတိုက်ပွဲမှာစစ်ကောင်စီဘက်က30ခန့်အထိကြာဆုံးကြောင်းမန္တလေးပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ရှိသူပြောဆိုပေမဲ့တီးခြားအတည်ပြုနိုင်တာတော့မရှိပါဘူးဒေသခံတွေကမနေ့ကလေကြောင်းကတိုက်ခိုက်မှုရှိတယ်လို့30ဇေကုံးရွာဘက်ကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ်မနေ့ကလေကြောင်းတိုက်ခိုက်မှုနဲ့ထိခိုက်မှုအခြေအနေကိုဒေသခံတို့ကပြောပြတာကတော့
လေပစ်ခတ်မှုမှာကျွန်တော်တို့ဟိုခဲကြီးရွာပေါ့နောက်ဆုံးနဲ့ဟိုခဲကြီးရွာဖုန်းကြောင်းတဲ့ကိုလည်းပစ်ခတ်မှုတွေရှိတယ်လို့တော့သိရတယ်ဗျထိခိုက်တံရရဖို့ကျွန်တော်တို့ကြောက်ယူနေသေးပဲဗျလက်နက်ကြီးပစ်ခတ်မှုတွေမှာတော့ဆက်လက်ဆက်ပါကပစ်ခတ်တဲ့ဖြစ်ချက်မှာတော့အရသာတည်ဆုံးမှုတွေရှိတယ်ဗျကျွန်တော်နောက်ဆုံးမျိုးနဲ့တံပိုကြီးရွာကကလေးပေါ့နော်ကြားတူမှာတူတည်ဆုံးတယ်အရသာတော့ထိခိုက်တံရရဆိုပြီးတော့ရှိခဲ့တယ်ဗျ
6ရက်ဆက်တိုက်ပွဲဖြစ်ပွားနေတာကြောင့်နောင်ချိုမြို့နယ်အတွင်းကကျေးရွာ10ရွာထက်မနည်းကပြည်သူတွေဟာနောင်ချိုပြင်းဦးလွင်နဲ့အခြားဘေးလွတ်ရာကျေးရွာတွေစီကိုထွက်ပြေးနေရပါတယ်။တင်းချောင်းနေသူအရေအတွက်ထောင်ချီရှိနိုင်ကြောင်းခံမှန်းပြောဆိုရတာရှိပေမဲ့အတိအကျစင်းကောက်ယူနိုင်တာမရှိသေးပါဘူး။ဒီလ9ရက်နေ့ကတော့မိုးကုတ်ပြင်းဦးလွင်ကားလန်းကလေကြီးကျေးရွာကစစ်ကောင်စီစခန်းကို KIA နဲ့မဟာမိတ်တပ်တွေကပူးပေါင်းတိုက်ခိုက်ခဲ့ပါတယ်။ဒီအပိုင်းအတွင်းမှာတော့ပြင်းဦးလွင်မြို့မှာအစ်စ်စေးတွေများပြားပြီးလုံခြုံရေးတင်းကျပ်ကြောင်းလည်းဒေသခံတွေကပြောကြပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။